Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ် August 18ရက်တောက်ချညာအစီအစဉ်လေးကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လင့်ချိန်တွေအချိန်နဲ့တရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့တူပြောပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့တွင်ကတော့ American ကသူ့ရဲ့ F-16 တိုက်လေယာဉ်တွေကို Ukraine ကိုပေးပို့ပါတော့မယ်မြန်မာလာအိုနေဆက်မဲကောင်မြေနီးမှာရာဇဝတ်မှုတွေကြီးထွားနေပါတယ်မြန်မာအရေးအတွက် Burma Act အတိုင်းအကူအညီတွေပေးနေမှုဟာအားနည်းနေသေးတယ်ဆိုတဲ့တွင်တွေအပါအဝင်ထိတ်တဲရောက်တဲ့တွင်ကိုပြောပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုတွင်တွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးတွင်ပေးပို့ချက်တွေထဲမှာဆိုရင်ကချင် KIO ဌာနချုပ်ကိုတိုက်ဖို့တက်ကူလာနိုင်တာကိုကြားဖြတ်တိုက်ခိုက်မှုပြင်းထန်နေတာမှာဒေသခံတူက
မလေးနာရနေရဖိတ်တာနဲ့ပုံလာကြည့်ရလေ။ဟိုဒီပုံမမန်စီရင်ဖန်ခါကူအဘရာဟိုအမျိုးကြီးနေတဲ့လမ်းဒီပြင
်း Now online ဝေလင်ဂိုင်းတွင်နဲ့ဆက်နွယ်ပြီးမြန်မာတူကိုထိုက်မှာဖန်ခံလိုက်ရပါတယ်နောက်မြန်မာရေးပေးသင့်ပြည်သူတွေကတော့ပြန်လဲထူထောင်ရေးမလုပ်နိုင်ကြသေးပါဘူးအခုလိုသတင်းလွှာတွေအပြီးမှာတော့တောက်ကြညာပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုဒ္ဓဆိုလင်အမေရိကတခွင်နဲ့ပိတ်ပန်တဲ့ဤပညာကန္တာတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခလင်းနဲ့အတူပြောပြပေးပါမယ်ခင
်ဗျ American tow F-16 တိုက်လေယာဉ်တွေကို Denmark နဲ့ Netherlands တို့ကတဆင့်ယူကရိန်းကိုပို့ပေးမယ်လို့အမေရိကန်အရာရှိသူကကြတာရီနီကအတည်ပြုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုလက်တုံ့ပြန်မှုအတွက်လေယာဉ်မှုတွေလေ့ကျင့်မှုပြီးဆုံးလာတဲ့တပြိုင်နက် F-16 တိုက်လေယာဉ်တွေကိုယူကရိန်းကိုပို့ပေးသွားမှာပါ။ယူကရိန်းကို F-16 တိုက်လေယာဉ်တွေစစ်လွတ်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ်လို့လည်း Netherlands နိုင်ငံခြားရေးဝန်ကြီး Wacky Oostra ကယခင် Twitter လို့လူသိများတဲ့ platform X မှာပြောခဲ့ပါတယ်။ Denmark ကာကွယ်ရေးဝန်ကြီး Hakon Element Jensen ကလည်းလေ့ကျင့်မှုတွေပြီးမှလှူဒန်းမဲ့အမေရိကန်အစိုးရရဲ့လှူဒန်းမှုဟာတဘာဝကြာကြမဟာမိတ်တွေတွင်မှဒီကိစ္စတွေကိုဆွေးနွေးပြီးမကြခင်ဒီထက်ပိုပြီးတေချာမှုတွေရှိလာမယ်လို့လည်းမျှော်လင့်ကြောင်း Resort သတင်းဌာနကဒီနေ့ပဲပြောပါရယ် NATO အဖွဲ့ဝင်တွေဖြစ်တဲ့ Denmark, Netherlands တို့ဟာ F-16 တိုက်လေယာဉ်တွေကို Ukraine စစ်ပွဲမှာအသုံးပြုဖို့အတွက်လေယာဉ်မှုတွေနဲ့ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးဖို့လေယာဉ်ထိမ့်သိမ်းဖို့စတဲ့ကိစ္စတွေမှာဥဆောင်ပံ့ပိုးကူညီနေတာလည်းဖြစ်ပါရယ်ရှင်
မြောက်ကိုရီးယားနဲ့တရုတ်ချင်းချောက်မှုကိုကင်တွယ်ဖို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဆောက်ဖို့ရှိနေပါပြီ။ဒီမြောက်ကိုရီးယားနဲ့တရုတ်ရဲ့ချင်းချောက်မှုကိုဟန်တားဖို့နိုင်ငံတကာသံတမန်ရေးကြိုးပမ်းမှုသမိုင်းဝင်ထိပ်သီးညီလာခံအဖြစ်အခုလိုသုံးနိုင်ငံထိပ်သီးညီလာခံအမေရိကန်မှာကျင်းပတော့မှာဖြစ်ပါတယ်။မေရီလန်းပြည်နယ်ကသမ္မတတွေအနားယူပန်းဖြေလေးရှိတဲ့ကမ်ဒီဗစ်မှာသမ္မတဂျိုးဘိုက်ဒန်နဲ့အတူတောင်ကိုရီးယားသမ္မတယွန်ဆက်ယွန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီချီတာတို့တွေ့ဆုံဖို့ရှိနေတာပါ။インド パシフィックデータ加工会会まあんぽもあかんで論争訓練とくて伝授ぽ。ディ徹底思維を進ばたဖြစ်ပါတယ်。思維を延伸ဖြစ်လက်ခံ進ばたはアメリカン比較州의ガディ区域တွေ場ဝင်3နိုင်ငံအကြာမပြတ်မကွက်ပူးပေါင်းဆောင်ရွက်နိုင်ဖို့အရေးပေါ်ဆက်သွယ်ရေးလိုင်းထားရှိဖို့ ਨੇ ဒေတာတွင်အချက်ဒီတွေပေါ်အပြန်လည်ညှိနှိုင်းမှုဖြစ်တဲ့အကြောင်းအမေရိကန်ထိတန်းအရာရှိတူကလည်းပြောထားပါတယ်။ဒါပေမဲ့လည်းကာကွယ်ဆိုင်ရာဂတိကဝတ်တွေနဲ့တရားဝင်စည်းရေးမှမဖွဲ့တာမျိုးတော့မဟုတ်တဲ့အကြောင်းနောက်ထပ်အရာရှိတူကလည်းပြောဆိုထားပါတယ်ခင
်မဲကောင်မြေဖြတ်တန်းစီးဆင်းနေတဲ့မြန်မာဘက်ကရှမ်းပြည်နယ်နဲ့လာအိုနိုင်ငံဘာကယူခိုင်နယ်မြေနှစ်ခုကြားဟာရာဇဝတ်မှုလုပ်ငန်းတွေကြီးထွားရာနယ်မြေဖြစ်နေပြီးအဲ့ဒီမှာရှိနေတဲ့လုပ်ငန်းများစုဟာနိုင်ငံရဲ့အာဏာပိုင်တွေလက်လန်းမမီနိုင်တဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ကဒီနေ့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာတရားဝင်မှုမရှိတဲ့ကာစီနိုလောင်းကစားရုံတွေ၊ငွေကြေးခွာချတဲ့လုပ်ငန်းတွေ၊မွေးစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေ၊အွန်လိုင်းလောင်းကစားလိမ်လည်မှုတွေနဲ့တရားမဝင်တော်ရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေကြီးထွားလာနေပြီးအကျင့်ပြတ်ချဆမှုတွေလည်းဖြစ်ပေါ်နေကအုပ်ချုပ်ရေးလုပ်ငန်းတွေမှာလည်း အားနည်းမှုတွေဖြစ်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါဗျ။အဲ့ဒီမှာဖြစ်နေတဲ့လူမှုစီးပွားပြဿနာတွေနဲ့အုပ်ချုပ်မှုပြဿနာတွေကိုကင်တွယ်ဖြေရှင်းမှုအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးတကြီးလိုအပ်နေပေမဲ့လည်းဒေတာရင်းမှာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုကလက်ရှိအခြေအနေတွေကိုပိုပြီးရှုပ်ထွေးစေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါဗျ။ကီလိုမီတာ100လောက်နေဆက်ချင်းထိစပ်နေတဲ့မြန်မာနဲ့လာအိုနေဆက်မဲခေါင်ဒေတာမှာအခုလိုတရမဝင်ကုန်သွယ်မှုလုပ်ငန်းတွေဟာနှစ်ပေါင်းများစွာကာလကလေးကကြီးထွားနေရလဲဖြစ်ပါတယ်။မကြသေးမီဆယ်စုနှစ်အတွင်းမှာတရုတ်ဘက်ကလည်းမဲခေါင်မြစ်ကိုတရုတ်နဲ့အရှိတောင်အာရှအတွက်အဓိကသဲယူပို့ဆောင်ရေးလမ်းကြောင်းပြင်မျှော်မှန်းခဲ့ကြပြီးမဲရာဇဝတ်မှုလုပ်ငန်းတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကဒီမျှော်မှန်းချက်ကိုအဟန့်အထားဖြစ်စေတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါသေးတယ်ရှင်
။ American အနေနဲ့မြမကြီး Burma Act အတိုင်းအကူအညီပေးဖို့အားနည်းနေစေတယ်လို့သူတေတီတူကထောက်ပြလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဘာမာအဲ့ဥပဒေပြင်ဆင်ချက်ပါဝင်2023ခုနှစ် NDA American မြို့သားကာကွယ်ဆိုင်ရာဥပဒေမူကြမ်းကို American လွှတ်တော်နှစ်ရက်ကမဲခွဲအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်မနစ်ဒီဇင်ဘာလအတွင်းကအတည်ပြုကြေညာခဲ့တာပါ။ဒါပေမဲ့ဒီထက်မှာလူသားချင်းစာနာမှုအကူအညီကလွဲလို့ဒီမိုကရေစီအရေးလှုပ်ရှားမှုအတွက်ထိရောက်တဲ့အကူအညီတွေကို American ဆွေရကအခုချိန်ထိမပေးနိုင်သေးဘူးလို့Stimson မူဝါဒလိလာရေးဌာနရဲ့သုတေသီစစ်နေတက္ကာကသုံးသက်ချက်ဆောင်းပါးမှာထောက်ပြလိုက်တာပါ။ Burma Act ထဲမှာဖော်ပြထားတဲ့မြမဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုနန်းလီတယ်လို့ခေါ်တဲ့လက်နက်မဟုတ်တဲ့အခြားထောက်ပံ့ပစ္စည်းတွေပေးဖို့ထည့်သွင်းဖော်ပြထားပေမဲ့ American နိုင်ငံရဲ့ဌာနနဲ့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID တို့ဟာတမျိုးကြလူသားချင်းစာနာမှုအကူအညီကလွဲလို့တခြားအကူအညီတွေကိုအခုချိန်ထိပေးတာမတွေ့ရသေးဘူးလို့တက္ကာကဆိုပါတယ်။မြန်မာနိုင်ငံအတွက်သုံးဆဲဖို့မူလကချမှတ်ထားတဲ့ဒေါ်လာ136သန်းထက်ကျော်လွန်ပြီးနိုင်ငံခြားရေးနယ် USAID ဌာနနှစ်ခုကဒေါ်လာ68သန်းနဲ့89သန်းစီအတီးတီးသုံးဆဲခဲ့ကြတယ်လို့ဖော်ပြထားပေမဲ့2022ခုနှစ်အတွင်းအမေရိကန်ကတကယ်သုံးဆဲခဲ့တဲ့ပမာဏဟာဒေါ်လာ204သန်းအထိသာရှိတယ်ဆိုတာကိုအစိုးရရဲ့အသုံးပြုစည်းရင်းတွေပြုစုတဲ့ website ကတင်သိရတယ်လို့တက္ကာကဆက်ပြောခဲ့ပါတယ်ခင်ဗျာ
and then ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ည5.57 kHz 5885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ကျေးသမရာရှိချင်းပင်ဟာ BRICS ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်တောင်အာဖရိကကိုဩဂုတ်လ22ရက်နေ့ကနေ24ရက်နေ့ထိတွားရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကစတဲ့၅နိုင်ငံက BRICS ခေါင်းဆောင်တွေဟာလာမယ့်ဩဂုတ်လ22ရက်နေ့ကနေစတင်ပြီးတောင်အာဖရိကနိုင်ငံ Johannesburg မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။စီးပွားရေး၊ကမ္ဘာစီးပွားရေးရဲ့လေးပုံတစ်ပုံကိုပထဝီနိုင်ငံရဲ့အင်အားစုတစ်ခုဖြစ်ပြောင်းလဲလွှမ်းမိုးလာတဲ့အနောက်နိုင်ငံတွေရဲ့စိန်ခေါ်မှုနဲ့ပတ်သက်လို့အဲ့ဒီမှာဆွေးနွေးကြမှာပါ။ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာကဖန်ဝယံထုတ်ခံထားရတဲ့ရုရှားသမ္မတဗလာဒီမာပူတင်ကတော့ဒီဆွေးနွေးပွဲကိုလူကိုယ်တိုင်တက်ရောက်မှာမဟုတ်ဘဲဗီဒီယိုကနေတဆင့်တက်ရောက်မှာဖြစ်ပါတယ်။ Saudi Arabia, Argentina နဲ့ Egypt တို့အပါအဝင်နိုင်ငံပေါင်း40လောက်ကတရဝင်းဒါမှမဟုတ်အလို့သဘောအနေနဲ့ပူးပေါင်းလို့တဲ့စိတ်ဝင်စားမှုတွေရှိနေတဲ့အတွက်ဆွေးနွေးပွဲအစီအစဉ်ကိုတိုးချဲ့ရလိမ့်မယ်လို့အင်ရှင်တောင်အာဖရိကနိုင်ငံကပြောပါတယ်ရှင်
။ American သမ္မတဟောင်း Donald Trump အပေါ်အရင်ရွေးကောက်ပွဲအမှုကိုလာမယ့်ရွေးကောက်ပွဲပြီးမှစစ်ဆေးပေးဖို့သူရှင်းနေတွေကတောင်းဆိုလိုက်ပါတယ်။အရင်2020သမ္မတရွေးကောက်ပွဲရလဒ်ပယ်ဖျက်ပြောင်းလဲဖို့စ조사မှုဆွဆွဲချက်အတွက်2026ခုနှစ်ဧပြီလကြာမှာဖက်ဒရယ်တရားရုံးမှာတရားရင်ဆိုင်ရင်ဒေါ်နယ်ထရမ့်ရဲ့ရှင်းနေတွေဘက်ကမနေ့ဩဂတ်စ်လ18ရက်နေ့ကတောင်းဆိုလိုက်တာပါ။2024ခုနှစ်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲပြီးမှရုပ်တင်စစ်ဆေးတာတွေစဖို့ထရမ့်ရဲ့ရှင်းနေတွေဘက်ကဖက်ဒရယ်တရားရုံးကိုတောင်းဆိုတာဖြစ်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှု Jasmine ကတော့2024ခုနှစ်ဇန်နဝါရီလ2ရက်နေ့မှာတရားရုံးမှာသမ္မတဟောင်းထရမ့်ကိုရုံးတင်စစ်ဆေးဖို့ပြီးခဲ့တဲ့ဘက်ကတောင်းဆိုထားပါတယ်။အစိုးရရှင်းနေတွေကလည်းသမ္မတဟောင်းထရမ့်ပေါ်တင်ထားတဲ့ဆွဲချက်တွေကိုတင်ပြဖို့သတင်း၄ဘက်ကနေ၆ဘက်အထိကြာနိုင်မယ်လို့ပြောဆိုနေပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမြို့တော်နီးလေးလန်းသွားလမ်းမကြီးတနေရာမှာကြာတာရင်းကလေရင်ငယ်တစည်းပြတ်ကျခဲ့တဲ့အတွက်လေရင်ပေါ်မှာပါတဲ့လူ၈ဦးနဲ့မြေပြင်ပေါ်ကကားမောင်းသူ၂ဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာရဲချုပ်ကပြောပါရယ်မြို့တော်ကွာလာလမ်ပူရဲ့အနောက်ဘက်စီလန်ကောပြည်နယ်ကလေရင်ပြတ်ကျခဲ့တဲ့နေရာကနေအနက်ရောင်မီးခိုးလုံးကြီးတွေထုထက်စွာတက်လာတာကိုအခင်းဖြစ်ပွားရာနေရာကတင်တဲ့ video file မှာတွေ့မြင်နေရပါတယ်အခုလိုလူ၁၀ဦးသေဆုံးခဲ့ရတဲ့လေရင်ငယ်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့မလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးအန်တိုနီလိုက်ကဒီနေ့ပဲပြောပါတယ်စုံစမ်းစစ်ဆေးမှုတွေအရှိန်မြင့်ပြီးတည်တည်ချာချာလှုပ်ဆောင်ဖို့ညွှန်ကြားထားတဲ့အကြောင်းနဲ့အကြောင်းရင်းကိုသိတာနဲ့အများဆုံးလူသိရှင်ကြားထုတ်ပြန်ပေးသွားမှာပါလို့လည်းသတင်းတောက်တွေကသူကပြောကြားခဲ့ပါတယ်။ဒီလေရင်ငယ်မှာအခြားလေရင်ငယ်တွေလို CVR လို့ခေါ်တဲ့လေရင်မှုရဲ့နောက်ဆုံးစကားပြောဆိုမှုတွေနဲ့အခြားအသံတွေအပါအဝင်လေရင်မှုအခန်းအတွင်းဖြစ်ပျက်နေတာတွေကိုမှတ်တမ်းတင်တဲ့မှတ်တမ်းတင်ဆက်တစ်ခုသာတက်ဆင်ထားပြီးပြန်တမ်းမှုဒေတာမှတ်တမ်းတင်ဆက်တက်ဆင်ထားခြင်းမရှိဘူးလို့မလေးရှားရဲချုပ်ရာဇာဦးတင်ဟူစိန်ကဒီနေ့ပဲပြောပါတယ်။တေဆုံးသူတွေရဲ့ရုပ်အလောင်းတွေအားလုံးကိုရရှိထားပြီးရှာဖွေလုပ်ငန်းတွေရဲ့95ရာခိုင်နှုန်းပြည့်မြောက်ပြီဖြစ်ကတရက်အတွင်းအပိတက်ဖို့မျှော်လင့်ထားတယ်လို့လည်းသူကပြောသွားပါတယ်ရှင်
။ကနေဒါနိုင်ငံအနောက်မြောက်ဒေသမြို့တော်နာတော်မီကလာရာကြောင့်ထောင်ကနန်းတွေခြေတဲ့ဒေသခံတွေတင်းရှောင်နေရပါပြီ။ဒီကနေဒါအနောက်မြောက်ဒေသရဲ့မြို့တော် Yellow Knife ဝန်ကျင်မှာလောင်ကျွမ်းနေတဲ့ဒီတော်မီကြောင့်အခုလိုဒေသခံတွေမနေ့ကြတာပြည်တဲကဘေးလျော်ကိုကြိုတင်ထွက်ပြေးတင်းရှောင်နေကြတာပါလူ1000လောက်နေထိုင်ကြတဲ့ဒီမျိုးကြီးကနေတချို့ကကိုပိုင်မော်တော်ကားနဲ့ဘေးလျော်ရှောင်ကြသလိုတချို့ကတော့အရေးပေါ်ကယ်ဆယ်ရေးလေယာဉ်တွေနဲ့ထွက်ခွာဖို့စောင့်ဆိုင်နေကြပါတယ်ကနေဒါသမိုင်းမှာအခုရာသီအတွင်းအဆိုးအဝါးဆုံးတော်မီလောင်ကျွမ်းမှုတွေဇက်တိုက်ဖြစ်ပေါ်နေချိန်မှာအခုလိုလူတွေပြေးရှောင်ဖို့ကြိုပမ်းနေကြတာပါဒီအနောက်မြောက်ဒေသက Yellow Knife ဝင်းချင်းဆယ်မယ်လောက်အကွာမှာနေထိုင်ကြသူတွေအတွက်အန်လျက်ကြီးမာတာကြောင့်လဲကိုနေထိုင်ရာကနေအမြန်ဆုံးထွက်ခွာကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားကြပါတယ်။တော်မီလောင်တဲ့နေရာမှာတိုက်ခတ်နေတဲ့လေဟာမီးတောက်တွေကိုဝေးပြေးလမ်းမဘက်စီတွန်းထုတ်နေတာကြောင့်မြို့ကထွက်ခွာသူတွေအတွက်လဲဘေးရန်တွေကြာရောက်နေတာကိုသတိပေးထုတ်ပြန်ချက်တွေအဆက်မပြတ်ထုတ်ပြန်နေကြပါတယ်။အခုလိုတော်မီလောင်ကျွမ်းနေခြင်းအတွင်းမိုးရွာလိမ့်မယ်လို့ခန့်မှန်းထားပေမဲ့လဲမိသက်သမားတွေဘက်ကတော့မီးလောင်ကျွမ်းတာကိုဆက်လက်ငြိမ်သက်နေကြရပါတယ်ခင်ဗျ Direct from Washington The Voice of America VOA VOA America တန်ရဲ့2023ခုနှစ်ဩဂတ်လ18ရက်နေ့တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမခင်လင်းနဲ့အတူကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့နိုင်ငံမြောက်ပိုင်းကချင်ဘက်ဗမော်မြို့နီးတိုက်ပွဲတွေပြင်းထန်နေတာမှာလေကြောင်းတိုက်ခိုက်မှုတွေလည်းပါဝင်နေတာပါကချင်ပြည်နယ်ဗမော်မြို့နယ်ကအေရီမြကန်းတလျှောက်မှာဒီနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်နဲ့ KIA ကချင်လွတ်မြောက်ရေးတပ်နောက် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်ရွှေကူကနေစံတက်လာတဲ့စစ်သမောတွေကို KIA ကချင်တပ်နဲ့ PDFတပ်တွေကလမ်းခီးတစ်လျှောက်ကြားဖြတ်တိုက်ခတ်နေတာကြောင့်တိုက်ပွဲတွေဆက်တိုက်ပြင်းထန်နေကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ပြောခွင့်ရကလည်းပြောပါတယ်ဒီကချင်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုကိုငိမ့်ချန်းကစူးစီးပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီရဲ့ထောက်ပို့စစ်သင်္ဘော6စီးဟာဒီလ16ရက်နေ့ကရွှေကူကနေဗမော်ကိုစံတက်လာတာမှာ KIA နဲ့ PDF တပ်တွေကအနည်းဆုံး300လောက်ကနေကြားဖြတ်တိုက်ခိုက်ခဲ့ပါတယ်မနေ့တုန်းကတော့ဒီစစ်သင်္ဘောတွေကိုဗမော်မြို့နယ်စင်ခန်းရွာမှာစိုက်ကပ်ထားပါတယ်ဒီနေ့မနက်မှာတော့စင်ခန်းအထက်ကောင်းတုံအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုစာဝတီးရွာကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာတွေရှိခဲ့တဲ့အကြောင်းဒေသခံတူက VOA ကိုပြောပါတယ
်ဒီနေ့ဆန်သွားတဲ့ဂျင်းမိုးတွေကစင်ခန်းမှာပဲရှိသေးတယ်ဗမော်နယ်ပေါ့ဗျာစင်ခန်းရဲ့ကောင်းတုံတော့ကောင်းတုံနားမှာတော့ကုန်းမော်မှာဘလကဆိုးကြီးတိုက်ပွဲဖြစ်တယ်ရေရစီရရရနောက်တစ်ခါမက်ဇာ၄နိုင်လောက်ပေါ့အဲ့ဒီကောင်းသူရဲ့ဆက်ပေါ့ဒါလေးကိုတဲ့နေနဲ့ဘုံချသွားတယ်လို့ကြည့်ရတယ်။ဒီရွာရဲတော့မကြောက်ဘူးရွာရဲ့နောက်မှာရေရှိရမြေကမ်းပြီးမှရပေါ့။တန်ရရွာရဲတော့ကြောက်ပါဦးခင်ဗျ။အ
ေယာဝရီမြေကမ်းတစ်လျှောက်ဗမော်မြို့နယ်တဲကရွာ၃ရွာလောက်ကိုစစ်တိုက်လေရင်တွေနဲ့ဘုံကျဲတာရှိတယ်လို့ဗမော်နဲ့မန်စီအခြေဆိုင်စစ်ကောင်စီတပ်ကနေလဲလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိခဲ့တဲ့အကြောင်းနောက်ထပ်ဒေသခံတူကခုလိုပြောပါတယ
်ဒီမြောက်လေကောင်းတူအဲ့ဒီတော့မှာတော့ဒီအဲ့ဘက်မှာ PDF တဲ့မှာဒီနေရာဆောင်းနေလားအဲ့ဒီနေရာရနေမှာကြည့်ဖိတ်တာနဲ့ပုံလာကြည့်ရလေဟ ဒီပမောမန်စီရင်ဖန်ခါကုအဘကဟိုအမျိုးကြီးနေလန်တီပင်းနေဒီမနေ့ကြည်တာတဲ့ကောင်းတုံညလေးဟိုတင်းချိုင်းနာဖက်မှာတကြည်တာတဲ့ဝီဝါလီဟိုဘလုံးကွေးမှာရောကြတယ်လေလေပြမိုင်းကြည်တာအေယာရီမြေရှိဘက်ကန်ကမြလေကောင်းတုံစာဝတီစားတဲ့ခြေရွာရီနဲ့
နောက်ဖက်ကန်ကနန်းခုတ်ဘူတောင်စားတဲ့ခြေရွာကဒေသခံအများစုကတော့ပမော်နဲ့မန်စီမြို့ပေါ်တွေကိုပြီးခဲ့တဲ့ရက်တွေကတည်းကတင်းရှောင်နေကြတာပါကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စေကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိသလိုမြေပြင်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းအခုလိုပြောပါတယ်ပမော်အောက်ပေါ့ရှင်းခမ်းတဲ့တားပဲမှာဒီပနဲ့နင်းနိုင်ကျော်ကလေးကလည်းဟိုချက်ဖိတ်တာနဲ့လာပြီမှာ
တူလေးစင်းလာပြီမှာဘုံကျဲတယ်ဆိုတော့ကြားပါတယ်ဒါပေမဲ့မြေပြင်ရဲ့တရင်ဒီကြကိုတော့ခုတစ်ခါတော့ကျွန်တော်တို့ဒီမှာမတက်သေးဘူးခင်ဗျအဲနောက်တစ်ခုရှိတာကတော့ဒီမြေပြင်ကနေလည်းတော်တော်ကြက်လာပြီမှာခုခံတိုက်ပွဲတွေဆက်တိုက်ဆိုလို့ဖြစ်တယ်ဆိုတာကြားပါတယ်အဲ EOD နည်းနဲ့အချက်ပဲချမ်းတို့အနောက်ပဲချမ်းတို့နှစ်ဖက်စလုံးမှာဖြစ်တဲ့သဘောရှိပါတယ်
စစ်သည်မော်တွေကတော့စင်ခန်းရွာကနေညလေရွာဘက်ကိုစံတက်လာနေကြောင်းနဲ့လောလောဆယ်ဘယ်နေရာအထိရောက်နေပြီဆိုတာတော့မသိရသေးကြောင်းလည်းပြောပါရစေ။စစ်ကောင်စီရဲ့စစ်သည်မော်တွေဒီလ 16 ရက်နေ့ကရွှေကူမြို့ကစံတက်လာချိန်မှာဒုတိယမြင့်ကျင်းမှာ100ခုနှစ်မမရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့ကြောင်းမြို့လ PDF ကသတင်းထုတ်ပြန်ထားပါရစေ။ရွှေကူမြို့နယ်ဇင်ပုံကျေးရွာမှာလည်းစစ်သည်မော်လုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေနဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီလ16ရက်ညနေပိုင်းကနေ18ရက်နေ့မနက်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်16ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့နန်းဖက်ကအကြားနန်းခိုင်တရားအနီးမှာစစ်ကောင်စီစစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့သလိုကုတ်ခိုင်မြို့နယ်မိုင်းယူကျေးရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီတပ်ရဲ့ ဗမော်ဘက်ကတက်လာတဲ့စစ်သည်မော်တွေနဲ့ ရှမ်းမြောက်မူဆယ်ဘက်ကတက်လာတဲ့စစ်ကြောင်းတွေဟာလက်ရှိစည်ရေးတင်းမာနေတဲ့လိုင်ဇာဘက်ကိုအင်အားဖြည့်ဖို့နဲ့ဗမော်မြေကြီးနားလမ်းကိုထိန်းချုပ်ဖို့ဖြစ်နိုင်ကြောင်း KIA
ကသုံးသပ်ထားပါတယ်။ကျနာဗမော်ကာလန်ဘက်ကဒီစစ်ကြောင်းတွေကိုပြန်မှကူညီဖို့အဲကျနာဗမော်ကာလန်ကိုသူတို့ထိန်းချုပ်နိုင်ဖို့အတွက်ကြိုးစားတဲ့စစ်ကြောင်းတွေဖြစ်မယ်လို့ကျွန်တော်လည်းသုံးသပ်ပါတယ်ခင်ဗျ။
KIA ဌာနချုပ်လိုင်ဇာဒေတာဘတ်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်စီးရေးတင်းမာမှုတွေမြင့်တက်နေတာပါခင်ဗျာ
ကချင်ကေအိုထနာချုပ်ကိုတိုက်ဖို့တက်ကူလာနေတာကိုကြားဖြတ်တိုက်ခိုက်တာမှာလေကြောင်းကနေတက်ခဲ့ခံမှုအပါဝင်ပြင်းထန်နေတာကိုကိုငင်းချန်ပြောပြခဲ့တာပါအခုတော့အွန်လိုင်းငွေလိမ်ကိုင်းတွေနဲ့ဆက်နွယ်ပြီးမြန်မာတအူးထိုင်းမှာအဖမ်းခံရတာပါ ထိုင်းနိုင်ငံမှာအွန်လိုင်းကနေငွေကြေးလည်လည်မှုလုပ်ငန်းတွေမှာပါဝင်ပတ်သက်နေတွေကိုပတ်သက်နေသူတွေကိုဘန်ကောက်ပါဝင်ဒေသ၃ခုမှာရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာမှာမြန်မာအမျိုးသမီးတူလည်းဖမ်းခံခဲ့ရကြောင်းစိုက်ဘာရာဇဝဲမှုစုံစမ်းရေးဌာန CCIB ကမနေ့ဩဂတ်စ်လ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။အွန်လိုင်းငွေကြေးလည်လည်မှုဘန်စင်အကောင့်ဖွင့်ပေးမှုငွေကြေးခွာချမှုတွေမှာပါဝင်ပတ်သက်မှုနဲ့မြန်မာအမျိုးသမီးတူကိုအခုလိုဖမ်းဆီးခဲ့တာလို့ပြောပါတယ်။ဒီကြောင်းထိုင်းချေဆိုင်သတင်းတော့မရေးမှာပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံအတွင်းအွန်လိုင်းကနေငွေကြေးလိမ်လည်မှုလုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေကိုဘန်ကောက်ပထုံဌာနီနဲ့ချွန်ဘူရီဒေသ၃ခုကနေရာ29နေရာမှာထိုင်းရနာပိုင်တွေကရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာပါအဲ့ဒီထဲကဘန်ကောက်မြို့နယ်အဆုတ်ရက်ကွက်ဖလန်ကောက်လမ်းမပေါ်မှာရှိတဲ့ကွန်ဒိုတိုက်ခန်းအမှတ်39မှာနေထိုင်နေသူအသက်24နှစ်အရွယ်မတ်နန်းမမအေးကိုဘန့်ငွေ၄တန်ခွဲနှီးပါဗန်စာအုပ်18အုပ်နဲ့အတူစိုက်ဘာမှုကင်းနှိမ်နှင်းရေးတပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းစိုက်ဘာရာဇဝတ်မှုစုံစမ်းစစ်ဆေးရေးဌာန CCIB ကမနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်စိုက်ဘာမှုကင်းနှိမ်နှင်းရေးရဲတပ်ဖွဲ့အနေနဲ့ထိုင်းနိုင်ငံအတွင်းပြည်သူတွေကိုကြဲကြဲပြန့်ပြန့်အန္တရာယ်ပေးနေတဲ့အွန်လိုင်းငွေလိမ်ကိုင်းတွေနဲ့ပတ်သက်နေသူတွေကိုဖမ်းရမ်းနဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ဖမ်းဆီးမှုတွေနဲ့ပတ်သက်လို့ရာဇဝတ်မှုကင်းနှိမ်နှင်းရေးဘူရိုရဲချုပ်ဝရဝတ်နကွန်ဘန်ချာဦးဆောင်ပြီးမနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာရဲချုပ်ဝရဝတ်နကွန်ဘန်ချာကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
ซึ่งในเคสนี้นะครับเราก็ได้มีการสืบสวนนะครับร่วมกับทางหน่วยงาน Homeland Security นะครับประเทศสหรัฐอเมริกานะครับซึ่งพบว่าในการจับกุมครั้งนี้เนี่ยเป็นการจับกุม ในระดับหัวหน้าของขบวนการนะครับไม่ใช่การจับกลุ่มผู้เปิดบัญชีม้าทั่วๆไปหัวหน้าของขบวนการคืออะไรนะครับหัวหน้าของขบวนการเนี่ยคือผู้ที่ได้รับผลประโยชน
์ခုခန်းစီနိုင်ခဲ့တဲ့ online cyber ငွေလိမ်တိုင်းနေကြောင်းထိုင်းပြည်သူတွေဟာတစ်နှစ်ထဲမှာဘဏ်ငွေတန်းပေါင်း1000လောက်မျက်နှာဆုံးရှုံးမှုဖြစ်ခဲ့ရပါတယ်ခုဖမ်းဆီးလိုက်တဲ့ခိုင်းဝင်တွေဟာအရေးပါတဲ့အဓိကနေရာတွေကနေလုံဆောင်ပေးနေသူတွေဖြစ်ပါတယ်အခုလိုဖမ်းမိနိုင်ဖို့အတွက်အမေရိကန်အစိုးရအမိမြေလုံခြုံရေးတာဝန်ရှိသူတွေပါပူးပေါင်းပါဝင်လုံဆောင်ခဲ့ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖမ်းဆီးခံရတဲ့မြန်မာအမျိုးသမီးမတ်နန်းမူမူအေးကတော့ call center online လိမ်လည်ခိုင်းဝင်တွေရဲ့ငွေကြေးခေါ်ဝါချမှုတွေနဲ့ဗန်စရင်ဖွင့်ငွေလက်ခံပေးနေသူဖြစ်ပြီးသူနဲ့ပတ်သက်နေတဲ့ online ငွေကြေးလိမ်လည်တဲ့ခိုင်းကမြန်မာနိုင်ငံသားတွေကိုမဲဆိုင်နဲ့မဲဆောက်မှာဖမ်းမိခဲ့ရတာကနေဂွင်းဆက်စစ်ဆေးမှုအရသူ့ကိုဖမ်းဝရမ်းထုတ်ရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။မတ်နန်းမမိုးအေးထံကလည်းငွေသားပါဝင်ဘတ်ငွေ10သန်းလောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုလည်းဖမ်းမိခဲ့တယ်လို့လည်းပြောပါတယ်။မတ်နန်းမမိုးအေးအပြင်တရုတ်နိုင်ငံသူ2ဦးကိုလည်းဖမ်းဆီးမိခဲ့ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတစ်ယောက်နဲ့ထိုင်းနိုင်ငံသားတချို့ကတော့မှုကင်းတပ်ဖွဲ့တွေကနေအိမ်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေမလုပ်ခင်မှာထွက်ပြေးလွတ်မြောက်သွားကြတယ်ဆိုပြီးထိုင်းစိုက်ဘာမှုကင်းနေနေရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။စိုက်ဘာရာဇဝတ်ဆိုင်မှာပတ်ဝန်းကျင်ပတ်သက်နေသူတွေကိုထိုင်းနိုင်ငံတဝန်းနေရာပေါင်း29နေရာမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာငွေသားအပြင်တံမိုးကြီးဇိမ်ခံကားတွေအပါအဝင်ချမ်းမြေ၊ဂရန်စာချုပ်ကာလတံပိုးဘန်းွေတန်းပေါင်း1500ကျော်ကိုနိုင်ငံတော်ပိုင်ဖြင့်သိမ်းဆည်းလိုက်ကြောင်းကိုလည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ Internet online ငွေလိမ်ခိုင်းတွင်နဲ့ဆက်နွယ်ပြီးမြန်မာမျိုးသမီးတူထိုင်းမှာအဖမ်းခံခဲ့ရတာကိုမရေးမှာဖျက်ပြခဲ့တာပါ။အခုတော့မြန်မာရေဘေးသင့်ပြည်သူတွေလည်းပြန်လည်ထီထောင်ရေးမလုံနိုင်သေးတဲ့အခြေအနေပါ။ဒီလာစမ်းပိုင်းတို့ကရေဘေးအန္တရာယ်စူးစူးဝါးဝါးကြုံခဲ့ရတဲ့မြန်မာနိုင်ငံဒေသအတော်များများမှာအခုချိန်ထိရေဘေးပြန်လည်ထူထောင်ရေးအပြည့်အဝမလုံနိုင်သေးဘူးလို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကထောက်ပြနေပါတယ်။ဒီရေကျန်နေတဲ့နေရာတွေရှိနေသေးပြီးနေထိုင်စားသောက်ရေးအခက်အခဲကြောင့်အိမ်မပြန်နိုင်သေးတဲ့သူတွေလည်းရှိနေတယ်လို့သူတို့ကဆိုပါတယ်။ဒီရေဘေးသင့်ဒေသပြန်လည်ထူထောင်ရေးနဲ့အခက်အခဲတွေအကြောင်းမြန်မာနိုင်ငံတဲကသတင်းပေးပို့ထားတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ။
ဒီလာဇာမိုင်းကလေးကနေစလို့ဘကိုးမွန်ကရင်ဒေသအများစုမှာမိုးအဆက်မပြတ်ရွာသွန်းပြီးတော့မြေကြီးတက်ခဲ့တာကြောင့်အနေပိုင်းဒေသတွေမှာရေကြီးရေလျှံတာတွေဇက်တိုက်ကြုံနေရလို့တောင်းချီတဲ့ဒေသခံပြည်သူတွေရုတ်တရက်ရေဘေးတင်ဆောင်ခဲ့ကြရပါတယ်။ကရင်ပြည်နယ်ဖအံလှိုင်းဘွဲ့ကော့ကရိတ်ကျိုင်းစိတ်ကြီးဖာပွန်နဲ့မြဝတီမြို့နယ်တွေမှာဒီလအစောပိုင်းရေကြီးရေလျှံမှုတွေကြောင့်ဒေတာကန်တထောင်နီးပါးရေဘေးတင်ခဲ့တယ်လို့အဲ့ဒီဒေတာမှာကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။တချို့ရေဘေးတင်ပြည်သူတွေကိုယ့်အိမ်ကိုကိုပြန်လာနေကြတာရှိပေမဲ့ဘုံကြီးကျောင်းတွေဓမာယုံတွေမှာပဲဆက်ပြီးတော့နေကြရသူတွေလည်းရှိနေတော့မယ်လို့ပလဲဖြူလူမှုကယ်ဆယ်ရေးအဖွဲ့ကပရာဟိတသမားတဦးကပြောပြပါဗျာ။ဒီန
ေရာလုံးနေတော့မယ်။ဆက်ကန်စီတာတော့ဒီနေ့ထဲမှာသူတို့ရေဘာမှတော့တရားလည်းဆက်ကြတော့ရှိတော့ဗော။နေထိုင်မှုသွန်းနေအဲ့ဒီသာမန်သာဥစ္စာပဲအဲ့ဒီအဲ့ဒါပဲလို့ဟောတော့ဗောကျန်တော့ပြတ်တာတော့မကြည့်ရအောင်။ဖာရောင်းနေနေတဲ့ဒီအောက်ရလည်းဒီဥစ္စာက1500လောက်ရှိနေ။ခေါ်လို့စစ်စစ်ပေါ်လို့စပေါင်းလောက်ရှိနေတယ်။အိုးကြောင်းမှာတော့နေတဲ့သူကနေကြတာအိမ်ကြီးနဲ့အိမ်မှာဓမ္မယုံတို့ပါတော့အဲ့ဒါမျိုးတွေတော့နေရတာပါတော့
။ပဲခူးမျိုးမှာလည်းရေကြီးတာကြောင့်မြို့ကန်1000လောက်ရေပေးတင်ခဲ့ရပါတယ်။အခုချိန်မှာတော့ရေပြန်ကျသွားပြီမဲ့ပြန်လည်နေရာချထားရေးလုပ်ငန်းတွေလုပ်ကင်နေရတယ်လို့လက်လုံလက်စားသမားတွေအတွက်ပို့ပြီးတော့မှခက်ခဲကြက်တဲနေတယ်လို့ဘကိုးကလျာဏမိတ်တလူမှုကူညီကယ်ဆယ်ရေးအဖွဲ့ကကိုကလားက VOE ကိုအခုလိုပြောပြပါဗ
ျ။ရေကတော့မရှိတော့ပါဘူးလုံးဝကျသွားပြီပေါ့အခုနေထားပေါ့။ယနေ့အချိန်ဒီကရေမရှိတော့ဘူး။ဒါပေမဲ့သူတို့အဲ့ရေကြီးတဲ့အခါကျတော့စကန်းဒီမှာသွားနေကြတယ်ရုံရေကြတော့မိအိမ်ကိုပြန်နေကြရတာပေါ့။ပြန်နေတဲ့အခါမှာတချို့အိမ်မကောင်းတဲ့အင်းပြက်တာစီးရာတွေရှိတယ်ပြန်ပြန်ဆောက်နေကြရတယ်တော့ဆေးကြောတိုက်ရှင်ရေလုံးတောင်ရဲနေရတဲ့အချိန်မှာဒီရေပက်တင်ပြည်သူတွေတချို့လက်လုံးလက်စားတွေဆိုအပြင်မှာအလုံးမလုံးအောင်လေအပြင်ကလူလမ်းသားတွေညာတဲ့နေရာတွေကတော့အိမ်ရမကောင်းဘူးတော့အိမ်ကြီးကိုပြက်စီးနိုင်ရနေအတင်းကွာပြက်တာတွေရှိတဲ့အခါကျတော့သူတို့အချင်းပြင်ဆင်ပြီးတော့ဆက်လက်နေတိုင်းအောင်သူလုံးနေရတာတွေရှိအဲအဲ့ဒီအချိန်မှာသူလက်လုံးစားတွေအနေနဲ့ကြတော့ဟိုသူတို့မှလည်းငွေလက်ကန်လည်းမရှိဘူးအပြင်မှာတော့အိမ်ပြင်နေတဲ့အခါကျတော့သူတို့မိသားစုတွေကလည်းအပြင်မှာအဲ ဒီစားအနေနဲ့ပေါ့လို့ပို့တော့ကလည်းအဲအချိန်မရှိဘူးလေအိမ်ပြင်နေရတဲ့အတွက်အဲအဲ့အချိန်မှာဒီစားရေးတောင်းရေးရောဝေးကြီးပါအခက်ခဲရှိနေတယ်လေ
အလားတူပဲမွန်ပြည်နယ်တဲကဘီလင်းကြိုက်ထူမုရုံကြိုက်မရောရေးစားတဲ့မြို့နယ်တွေမှာလည်းမိုးအဆက်မပြတ်ရွာသွန်းလို့ကားလမ်းရေကြော်တာတွေရေကြီးရေချမ်းမှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်ပြီးခဲ့တဲ့ဩဂုတ်လ၂ရက်နေ့ကလေးကမိုးများပြီးတော့ရေကြီးတဲ့အတွက်ဘီလင်းမြို့နယ်တွေကကျေးရွာတွေကဒေသခံ8000ထက်မနည်းရေဘေးတင်းရှောင်ခဲ့ကြရပါတယ်အခုတော့ဘီလင်းမှာရေပြန်ကျသွားပြီဖြစ်လို့ကိုယ့်ရဲ့နေရက်စီကိုပြန်ပြီးတော့နေအိမ်တန်ရှင်းလုပ်ငန်းတွေလုပ်နေကြတယ်လို့ဘီလင်းကယ်ဆယ်ရေးသမားတဦးကအခုလိုပြောပြပါတယ
်ပြန်ကုန်ပြီသူများဒီအပေါ်ဆင်ပြီးပါတယ်ကျွာတိုင်းကျွာတော့ကိုယ်ကိုယ့်ရင်ကိုပြန်ကုန်ပြီလို့ရေကျတယ်ဆိုတော့ဒီတန်ရှင်းရေးပြန်လုပ်ကြတာပေါ့ရေပြန်ဆေးပေါ့တန်ရှင်းရေးတက်လို့ပြန်နေကြတာပေါ့ကျိုးတင်းစီစီမှုတွေရှိသွားတဲ့ပုံစံမျိုးဖြစ်တာပေါ့ဟိုပေါ့ဒီပထမတရေတက်တယ်နည်းနည်းတက်တယ်ဒုတိယတရေတက်တယ်ကလူတွေကကြောက်နေတယ်ပေါ့နောက်လူတွေကช่วยทาပြီးတာဖြစ်နေရတော့ဥရဖာရတော့မလုပ်ဘူးရောအိမ်ကြီးကြဝိုင်းနေကျွန်တော်တို့ကပြန်လည်ပစ္စည်းလေးပို့ဆောင်ပြီးတာရှိတာသူတို့အိမ်လေးပေါ့နော
်မြန်မာနိုင်ငံအနေပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလတွေမှာရေကြီးရေချမ်းမှုတွေကနှစ်စဉ်ကြုံရလေးရှိပါတယ်မြေရေတွေတက်လာလို့ရုတ်တရက်အပြောင်းရွှေ့တွေလည်းလုံကြရပါတယ်ရေပြန်ကျသွားတဲ့အချိန်မှာတော့အများစုကတနိုင်တစ်ပိုင်းပရဟိတအဖွဲ့တွေရဲ့အကူအညီနဲ့ကိုထူကိုထကိုရဲ့နေအိမ်လေးစီကိုပြန်နေကြရတယ်လို့ရေဘေးတင်ဒေသကဒေသခံတွေကပြောဆိုကြပါတယ်ရှင်
မြမာရေဘေးတင့်နေရသူတွေပြန်လဲထူထောင်ရေးအခက်ခဲကိုမဆွမွန်ပြပြခဲ့တာပါအခုတော့မြမာပြည်စိုက်ဘာရာဇဝတ်မှုအချက်ချာဖြစ်လာတယ်လို့ဒေါံဆန်းစုကြည်သားကပြောလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးမြမာနိုင်ငံဟာနိုင်ငံတကာရာဇဝတ်ဂိုင်းတွေအတွက်လူကုန်ကူးဖို့နဲ့စိုက်ဘာရာဇဝတ်မှုတွေကျူးလွန်တဲ့အချက်ချာနေရာတစ်ခုဖြစ်လာခဲ့တယ်လို့အချင်းကြခံရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါံဆန်းစုကြည်ရဲ့သားငယ် Kim Harris က VOA ကိုပြောပါတယ်မြန်မာပြည်ဒီမိုကရေစီပြန်လည်ထူထောင်ရေးမှာအင်းနီဂျင်နိုင်ငံတွေဘက်ကလည်းအကျိုးစီးပွားရှေ့တန်းမတင်ပဲပံ့ပိုးထောက်ခံမှုလိုတယ်လို့လည်းပြောပါတယ်။ကင်မရစ်ကိုမက်အင်ဂျင်နိုင် Zoom ကနေဆက်သွယ်မေးမြန်းထားတာတွေကကောက်နှစ်ချက်တချို့ကိုပြောပြပေးပါဦးခင်ဗျာ
။ You are of course closely monitoring
မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေမယ်ဆိုတာကတော့သိကြပါတယ်။မြန်မာပြည်သူတွေကိုကူညီဖို့နိုင်ငံတကာအတိုင်းအဝန်ကပြက်ကွက်နေတယ်ဆိုပြီးတော့လေထောက်ပြထားတာလေတွေ့ရပါဗျ။အဲ့တော့မြန်မာအကြက်တဲပေါ်မှာအိန္ဒိယနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုဘယ်လိုတွေ့ရလဲရှင
် Whilst I welcome recent US sanctions and diplomatic efforts
အကြသေးငါချမှတ်ခဲ့တဲ့ American ရဲ့ပိတ်ဆို့ရေးယူမှုနဲ့တန်တမာရေးကြိုးပမ်းမှုတွေကိုကျွန်တော်ကြိုးစိုးပါတယ်။အချိန်ထဲမှာပဲကျွန်တော်အမြင်အရတရုတ်အပါအဝင်နိုင်ငံအားလုံးဟာသူတို့အကျိုးစီးပွားအရမနက်ငယ်မှာတည်ငြိမ်မှုနဲ့ညီညွတ်မှုပြန်လည်ရရှိဒါကိုပဲမြင်ကျင်ကြတာပါမြန်မာနိုင်ငံမှာနှစ်ပေါင်း80ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်မီးအဓိကဖြစ်ပွားစေတဲ့မြန်မာစစ်တပ်တည်ရှိနေသမျှပြည်တွင်းမှာငြိမ်းချမ်းတည်ငြိမ်မှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
း So how about China
စစ်ကောင်စီနဲ့အနီးကပ်တရားဝင်တန်တမန်ဆက်ဆံရေးပြန်ပြီးတည်ဆောက်နေတဲ့တရုတ်ပေါ်မှာကင်မြက်အမြင်ကရောဘယ်လိုရှိလဲရှင
် Well China has never beensupportive of the
democracy and democracy lansen chin thong na ko tiyuk ka be dong ga ma ma thauk khan ga de lo sit tat ko le a chang ta song tia chang a mye be thauk khan ni da ba chano a ni ne myanmar nang ga ma a pyaung le phit pho myo lin tha ba me ma cha kan phit la me lo do chano ma myin mi de ba bu siwa yi ti nyain mu ko lo chin yin sit tat ha tru ye ain ni chin kaung ma hoh pu so da tru tabor paot de lo chano thit ma de
And you have also spoken of your
concern regarding human rights. လူကုန်ကူးမှုနဲ့စိုက်ဘာဂျွံပြူမှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ရတဲ့အခြေအနေကိုကင်အနေနဲ့ကထုတ်ဖော်ပြောဆိုထားတာဆိုတော့မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာနဲ့ပတ်သက်လို့ဘလောက်ထိစိုးရိမ်ရတဲ့အခြေအနေရှိနေလဲရှင
် Under the military regime, Burma is becoming the world's capital for human trafficking.
စကောင်စီလက်အောက်မြန်မာနိုင်ငံဟာကိုယ်အင်ကအစိတ်ပိုင်းတွေကိုတရမွေရောင်းချတဲ့လုပ်ငန်းတွေအတူလူကုန်ကူးမှုစိုက်ဘာကြံပြုတ်မှုစတဲ့ရာဇဝတ်မှုတွေအတွက်ကမ္ဘာအဓိကနေရာဖြစ်လာပါတယ်ဒီကနေ့ခေတ်ကြီးမှာဂျွန်စနစ်လို့ဖြစ်နေတဲ့အခြေအနေအောက်မှာလူပေါင်းအရေအတွက်တပေါင်းလောက်ကြံပြုတ်ခံနေရတာကိုကျွန်တော်တို့ပြောနေတာပါဒီဖြစ်ရဆိုးတွေကိုရပ်တန့်မှုဒေသတွင်းနိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေနဲ့ခိုင်မာတဲ့နိုင်ငံရေးဆန္ဒတွေရှိဖို့လိုပါတယ်ဒါပေမဲ့အာဆီယံမှာဒီလိုစွမ်းရည်မျိုးရှိမနေပါဘူးဒါပြင်မြန်မာနိုင်ငံမှာအဓိကအခြေပြုနေတဲ့ online လောင်းကစားလိမ်လည်မှုတွေနဲ့ပတ်သက်လို့ရက်တက်နိုင်ရေးပုံမကြိုးပမ်းအားထုတ်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးကနေစစ်ကောင်စီကိုတောင်းဆိုထားချက်ဟာလေ လုံးဝကိုလစ်လျူရှုခံထားရတယ်လို့မြင်ပါတယ
်မြန်မာဟာစိုက်ဘာရာဇဝတ်မှုအချက်အချာဖြစ်လာတယ်လို့ဒေါန်ဆန်းစုကြည်သားကပြောခဲ့တာကိုအမေ့အင်ဂျင်နိုင်ပြောပြခဲ့တာပါအခုလိုတောက်ကြညာရဲ့သတင်းပြဖို့ချက်တွေပြီးမှတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့ကအမျိုးသမီးကန္တာအပါဝင်ဒီပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာလိပ်ပြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ August 18ရက်တောက်ကြညာပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့ည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဦးဝက်မှာတော့တောက်ကြညာတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေကမခင်ဖြူဖြူပြောပြတဲ့အမျိုးသမီးကဏ္ဍနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်နဲ့ American တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကန္တာပထမပါမြမဒီမိုကရေစီရေလက်နက်ကင်တိုက်ပွဲတွေအမျိုးသမီးအင်အားထိရောက်နိုင်ဖို့ကိုပြောပြထားပါတယ်လက်နက်ကင်လှူရှာမှုအပါအဝင်မြမနိုင်ငံရဲ့အာဏာရှင်ဆန့်ကျင်ရေးလှူရှာမှုတွေမှာအမျိုးသားအမျိုးသမီးလိင်စိတ်ခံရသူ၊ကွဲပြားသူပါမချန်လူငယ်လူကြီးအရွယ်ဆုံးရဲ့အင်အားတွေကိုထိထိရောက်ရောက်အသုံးပြုနိုင်မှပန်းနိုင်ကိုအများဆုံးရောက်နိုင်မယ်လို့အမျိုးသမီး PDF စစ်သည်ရဲဘော်သုတကပြောပါတယ်နောက်အာဏာရှင်ဆန့်ကျင်ရေးလှူရှာမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေပေမဲ့ရှည်ရန်ဥစားမှုနေရာတွေမှာပါဝင်မှုကတော့နည်းနေသေးတာဟာကုမာရှိတဲ့စွမ်းအားတွေကိုအပြည့်အဝအသုံးမချရရောက်တယ်လို့လည်း American စစ်မှုထမ်းဟောင်းဒေါ်မီမီဝင်းဘတ်ကထောက်ပြပါတယ်ဒေါ်မီမီဝင်းဘတ်နဲ့အခုလိုမေးမြန်းထားပြီးတင်ပြထားတဲ့မခင်ဖြူထေးပြောပြပေးပါဦးခင်ဗျာ
ပြမှုအပိုင်းကိုကြည့်မယ်ဆိုလို့ရှင်ရဲ့ဒါအမျိုးသမီးဒီလူကြီးရဲ့50 60ရာခိုင်နှုန်းရှိတယ်ဆိုလို့ရှင်ကိုစားဒီဥစားမှုခန်းကဏ္ဍမှာလည်းဒီ50 60ရာခိုင်နှုန်းရှိမနေတာကရောဘာကြောင့်လို့ထင်လဲရှင
်အဓိကကတော့ကျမတို့အမျိုးသမီးတွေကမိခိုလိုတဲ့စိတ်ကြံရှိနေတုံးပဲလို့ကျမကတော့ထင်တယ်ကိုကိုတိုင်းကမိခိုလိုတဲ့စိတ်ကိုမဖြတ်ထားတဲ့အတွက်ကြောင့်ရှေ့ကိုကိုတိုင်းထွက်မရက်မိဘူးလို့ပဲသုံးသပ်ပါတယ်နောက်တစ်ခုကရှေ့မှာရှိနေတဲ့သူတွေရှိနေသေးတဲ့အတွက်ကြောင့်ငါတို့ကရှေ့ကိုထွက်ရစရာမလိုသေးဘူးဆိုတာမျိုးတွေတုံ့တက်မိတဲ့ကိုကိုကိုပေါ့နော်ကိုကိုကိုရောမျိုးသမီးတို့တရားလုံးရောကိုစားပြုပြီးတုံ့တက်လိုက်တဲ့အခါမျိုးမှာငါတို့ကနောက်ကပဲပံ့ပိုးပါတော့မယ်ဆိုတော့အနေထားကိုကိုကိုတိုင်းရက်တီမိနေတယ်လို့ထင်ပါတယ်အဲ့ဒါကြောင့်ရှေ့ကိုမြောက်ဖို့လို့ပဲထင်ပါတယ်ဟုတ်ကဲ့ပါ
ဆိုတော့မျိုးသမီးတွေကိုတိုင်းကိုကသူတို့ရဲ့သူတို့လုံနိုင်ပါမလားဆိုတဲ့ဟာကို short တွေ့တဲ့အနေအထားမျိုးလို့နားလည်ပါတယ်ဒါကလည်းအစဉ်အဆက်ဒီလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ကြုံတွေ့လာရတဲ့သူတို့သိလာရတဲ့နားလည်တာတွေရဲ့လွှမ်းမိုးမှုလည်းအများကြီးရှိနိုင်တယ်လို့တော့ထင်ပါတယ်ဟိုမလုံနိုင်ဘူးဆိုတာလုံနိုင်ပါတယ်ဆိုတာကိုရှေ့ကနေပြီးတော့မှလမ်းကြောင်းပြရင်တော့အပြောင်းလဲတွေကပုံမြင်လာရမယ်လို့တော့ကျွန်တော်ထင်ပါတယ်ဒေါ်မီမီဝင်းဘတ်ရောဘယ်လိုများတုံ့တက်မိလဲရှင
်ဟုတ်တယ်အဲ့ဒီဥစ္စာလည်းမြန်မာအမျိုးသမီးတွေမကပါဘူးဒီဥစ္စာကျွန်တော်တို့ပြောတာ glass cage you know ကိုယ်ပိုင်ကိုအမျိုးသမီးတွေကလည်းကိုယ်ပိုင်ကိုကိုယ် by glass ceiling ကကြတော့နော်ကိုနေကဗါလဲအတိုင်းဝိုင်းကထားထားတဲ့ဥစ္စာနောက်ပြီးတော့ကိုယ်ပိုင်ကိုလည်း glass cage တဲ့ကိုပြန်ထည့်ပြီးတော့လုပ်တဲ့ဥစ္စာရှိတယ်ဘာလို့လဲဆိုတော့ခုနပြောသလိုပဲဒါထုံးတန်းစင်လာဒီစဉ်းစားတဲ့ဥစ္စာပေါ့နော်ဒီ mindset ကရှိနေသေးတယ်ဆိုတော့အဲဒီကြောင့်မလို့ဟိုကျမတို့ဆိုလို့ရှိရင်ဒီအမျိုးသမီးတွေခေါင်းဆောင်တွေဖြစ်အောင်အတွက်ကဘာလုပ်ပေးလဲဆိုတော့သူတို့နည်းနည်းလေး push လုပ်ပေးရတယ်နည်းနည်းလေး push လုပ်လိုက်လို့ရှိရင်သူတို့နားလဲအဲ့ဒီဥစ္စာနဲ့ဗါလဲသူတို့လည်းကျမတို့ပဲနည်းနည်းတွန်းပေးရတယ်နောက်တော့ဒီဟိုဗါလဲသူတို့ဟိုကိုနိုင်ကိုလည်းဗါလဲဒီ
ကိုယ့်ကိုယုံကြည်မှုကိုယ့်ကိုယုံကြည်မှုရှိလာအောင်ပေါ့နော်ဒါသူတို့လုံနိုင်ပါတယ်ဆိုတော့မျိုး
ဟုတ်တယ်အမှန်မှသူတို့အများကြီးလုံနိုင်တယ် ကျမခုနပြောသလိုရောက်ကြလေးတိုင်းလဲဟိုနေပါလဲစစ်မတိုက်တတ်ဘူးစစ်လက်မတိုက်ဖို့လဲအချိန်နေသူတို့မှမရှိဘူးအလားတူပဲအမျိုးသမီးအားလုံးလဲစစ်တိုက်ချင်မှာမဟုတ်ဘူးရိုက်ဒါပေမဲ့တချို့တွေကစစ်တိုက်ရဲတယ်စစ်တိုက်နိုင်တယ်ဆိုတော့အမျိုးသမီးတွေလည်းအများကြီးရှိတယ်ဒါပေမဲ့ဒီစင်ဒီ စိတ်နဲ့ပေါ့နော်စိတ်နဲ့ပတ်သက်ပြီးတော့ဒီဥစ္စာ limitation တွေဖြစ်နေစိတ်သွားရကိုပါပေါ့နော်အဲဒီမှာပြန်ပြောရဆိုတော့အဲ့ဒီစိတ်သွားတဲ့ဥစ္စာကိုစိတ်ကိုနားလဲအောင်ဟိုအမျိုးသမီးတွေအတွက်လဲဟိုကူညီပေးရမယ်ဒါပြတ်ပါလေအတိုင်းဝိုင်းကိုလဲဟိုပါလေဟိုအကူညီပေးရမယ်အဲ့လိုမျိုးလုပ်တော့မှအမျိုးသမီးတွေမှာရှိနေတဲ့ဒီစွမ်းအင်တွေနော်ဒီ talent တွေ
နော်အဲ့ဒါတွေအပြည့်အပြည့်ဝပို့ပြီးတော့သုံးနိုင်လာဒီဒီတော်လိုင်းရေးတစ်ခုမှာပေါ့နော်အမျိုးသမီးတွေအားလုံးရဲ့စွမ်းအစွမ်းရေးတွေစွမ်းအားတွေပြီးတော့မှရှိတဲ့နော်လေ့ဂျ်တွေပေါ့စကီးလ်တွေအားလုံးအပြည့်စုံသုံးဖို့လိုအပ်လာဆိုတော့ကျွန်တော်တို့ဒီဟိုဒီအခုလူဒီຫນွေဥတော်လိုင်းရေးပေါ့လေဒီလူလူလှုပ်ရှားမှုအာနာရှင်စန့်ခြင်းနဲ့လှုပ်ရှားမှုမှာဆိုလို့ရှိရင်အစပိုင်းကလေးကအမျိုးသ
ါတယ်ဆိုတော့ဒီလူတွေပါအောင်တော့လေဟိုဆွဲတင်သွားရမှာပေါ့လေနော်ဆိုတော့အချိန်ကြီးအကြောင်းမျိုးကြောင့်ဆိုတော့ပြောတဲ့အစင်လာတွေလည်းရှိမှာပေါ့လေဆိုတော့နောက်ဆုံးပြက်ောက်ရရင်တော့ဆိုတော့ပြောသလိုပေါ့ဒါတယောက်နဲ့တယောက်ကြားမှာတော့လုံနိုင်တဲ့စွမ်းရည်အေးကြီးကျွမ်းကျင်မှုအပိုင်းတွေလုပ်ငန်းအပိုင်းတွေမတူကြပါဘူးဆိုတော့အမျိုးသားအမျိုးသမီးမှလည်းမတူကြဘူးဆိုတော့အမျိုးသားတွေရဲ့အာသာချက်အမျိုးသမီးတွေရဲ့အာသာချက်ဒါတွေကိုအတူတူစုစည်းပြီးတော့မှရှေ့ကိုအင်အားတစ်ခုဖြစ်အောင်ပေါ့နော်ဘလို့ဆက်ပြီးတော့ရွေ့နိုင်မယ်လို့သုံးသပ်မိပါတယ်ဒေါ်မီဝင်းဘက်အရင်ဆုံးသုံးသပ်ပေးပါရှင့်
အခုအချိန်မှာပေါ့နော်အမျိုးသမီးတွေပြန်ပြီးစဉ်းစားကြကျမအမျိုးသမီးတွေက secret weapon လို့ပြောလို့ရတယ်အမျိုးသမီးတွေက secret weapon အာသူတို့စီမှာရှိနေတဲ့အာဟိုဗာလဲ talent တွေ creativity right သူတို့ကြောင့်သူတို့ပါလာလို့လဲဒီ silent strike တွေဒီလိုနဲ့အမျိုးသမီးအလန့်ထောင်တာအထမင်းနဲ့အလန့်ထောင်တာတွေအမျိုးနီးမျိုးစုံတွေထွက်လာယောက်ျားတွေပဲလုပ်မယ်ဆိုလို့ရှိရင်ဒီ diversity အမရှိဘူးdiversity of view အမျိုးသမီးတွေဝင်လာလေလေဒီ diversity ဆိုတဲ့လေအာနှီးမျိုးစုံနှီးမျိုးစုံဘလို့ဒီတော်လှန်ရေးကို support လုပ်ရမယ်လေဆိုတဲ့ဥစ္စာထွက်လာဆိုတော့အခုဟိုနေအခုချိန်မှာတော့ tactical level မှာအမျိုးသမီးတွေခုနဆီယမ်မသူတာပြောတာတွေအများကြီးရှိတယ် operational level strategic level မှာကျတော့ဒီခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေနည်းနေသေးတယ်အဲ့နဲနေတ냐နဲနေတဲ့ဥစ္စာကဟိုနေဟိုတော်လှန်ရေးအတွက်ပေါ့နော်လိုချင်လိုအပ်တဲ့အင်အားတွေဟိုသပွဲမှာကြံနေသေးတယ်အဲ့ဒီဥစ္စာပြန်ကောက်ပြီးတော့တေချာအတုံးချနိုင်မယ်ဆိုလို့ရှိရင်ဒီတော်လှန်ရေးကပို့ပြီးတော့အာရှေ့သွားဖို့အောင်မြင်ဖို့ကပို့ပြီးတော့မြန်လာလိမ့်မယ်ပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျွန်တော်တို့ပြောလို့ရတယ်
ရဲဘော်တူတာအနေနဲ့ရောဘလို့ထင်ပါတယ်ရှင်လက်ရှိအနေထားကနေပို့ပြီးတော့ပေါ့နော်ပို့ပြီးတော့ကိုကြီးမန်းချက်ကိုပို့ပြီးတော့မြန်မြန်ရောက်ဖို့အတွက်ဘလို့အပြောင်းလဲတွေလုပ်ဖို့လိုအပ်မလဲဒီအာသာချက်တွေကိုဘလို့ဆွဲထုတ်ကြမလဲ
အဲကျမတို့အမျိုးသမီးတွေအနေနဲ့ကအရင်ဆုံးရှေ့ကိုလမ်းတက်နိုင်ဖို့ကကိုကိုရိုင်းဒီတွေးခေါ်တော်လှန်ရေးကိုအရင်စပြီးတော့လုပ်ရမယ်လို့ကျမတို့ထင်တယ်တွေးခေါ်တော်လှန်ရေးအရင်စလုပ်မယ်တွေးခေါ်တော်လှန်ရေးစလုပ်ပြီးလို့ရှိရင်ကိုထပ်ပြီးသုံးသပ်မယ်ငါဟာဘယ်အနေထားကနေဘယ်ကဏ္ဍကနေပါဝင်ရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တွန်းအားတစ်ခုအဖြစ်ဖြစ်သွားမလဲဆိုတာကိုကိုအရင်သုံးသပ်ဖို့လိုတယ်။အဲ့လိုသုံးသပ်ပြီးတဲ့အခါမှာကိုယ့်ရဲ့ဒီရှိနေတဲ့စွမ်းရည်ကိုထုတ်ပြီးအသုံးချနိုင်ဖို့အတွက်ကိုအဲကိုကိုတိုင်းကလည်းဒီစွမ်းရည်ကိုထုတ်ပြဖို့လိုမယ်။အဲ့လိုပဲစွမ်းရည်ကိုလက်ခံပေးမဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုစွမ်းရည်ကိုလက်ခံပေးတဲ့အတိုင်းဝိုင်းကိုကိုကိုရန်ဖန်တီးဖို့လိုတယ်ဆိုတာကတော့ဆရာပြောတဲ့ glass ceiling ကိုဖောက်ရမယ်ဆိုတဲ့အနေအထားမျိုးပါ။ကျွန်တော်တို့က case ထဲကနေရတော့ထွက်ပြီးသွားပြီ။ထွက်ပြီးသွားပြီဆိုရင် ceiling ကိုကိုယ်တိုင်းဖောက်မယ်။ဖောက်မှာပဲကျွန်တော်တို့ရှေ့ကိုတက်လို့ရမယ်ပေါ့နော်။အဲ့တော့လက်နဲ့ကင်တိုက်မှကျွန်တော်တို့တော်လိုင်းရေးမဟုတ်ဘူး။ဟုတ်ပြီ။အဲ့ဒီလက်နဲ့ကင်ပြီးတိုက်ဖို့အတွက်နောက်ကနေပြီးတော့လှုပ်ဆောင်ပေးပြီးချမှတ်ပေးတဲ့ဖော်ဆောင်ဟိုတိုက်ပွဲကိုဖော်ဆောင်ဖို့အတွက်စီမံမယ်ပေါ့ဒီ operation address ကိုစီမံမယ်အဲ့ဒီနေရာမှာနေမယ်ဆိုလဲသူဟာရတယ်ပြောချင်တာကသူကဘယ်လိုအနေထားမျိုးဘယ်လိုအချိန်မျိုးဘယ်လိုကာလမျိုးမှာဘယ်လိုတိုက်ပွဲကိုခေါ်ဆောင်လို့ရတယ်ဆိုတာကိုသူကိုယ်တိုင်ကဒါကိုချမှတ်နိုင်ပြီဆိုတာနဲ့သူကိုယ်တိုင်ဟာ ceiling ကိုဖောက်လိုက်တဲ့သူဖြစ်သွားမယ်လို့ကျွန်မတို့ထင်တယ်အဲ့တော့အတ္တိဟာတွေကိုလုံနိုင်ဖို့အတွက်သူကိုယ်တိုင်ကဒါတွေကို two yet a ye chingo deepido, and two yet level go, level up local lumelo, tomorrow chine, a yen zone, to miasi gani down so mesa, cuckoo go level up local over tomorrow, I don't see my, okay. ตะคาลีจ้าတော့လဲရှိတာကအမျိုးသမီးတွေဟိုအဲ့ဒီလိုဖြစ်လာဖို့အတွက်ကတန့်ပိုးမှုတစုံတရာနဲ့လိုအပ်တာရှိတယ်ဥမာလူမှုအတိုင်းဝိုင်းအတွက်မှာစစပြောလို့ငငယ်ကလေးရမိန်ကလေးဆိုရင်တင်းတိမ်မှုမွေလေးနေရမယ်ဟိုဘလူလေးနေရမယ်ဆိုရက်သူရဲ့တတ်မှတ်ထားတဲ့ပုံစံကရှိနေတော့သူတို့ကဒီပုံစံနဲ့မှာမိဘကလည်းဒါပဲဆုံးပါတယ်ဆရာသမားလည်းဒါပဲဆိုတော့ပတ်ဝန်းကျင်ကလည်းဒါပဲပြောတဲ့အခါမှ
ရတဲ့ခါကျတော့လေဆိုတော့အဲ့ဒီဟာကိုလေလူမှုအတိုင်းဝိုင်းနေနဲ့ဒါကြီးကိုဟိုဖြည်းဖြည်းချင်းဖယ်ရှားသွားဖို့လိုအပ်မယ်လို့လည်းချင်ပါတယ်မျိုးသမီးတို့ကိုယ်တိုင်ဖောက်ထွက်ဖို့လိုတယ်မှန်တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပတ်ဝန်းကျင်ရဲ့ပန့်ပိုးမှုပေါ့နော်ဆိုတော့ဒီကတော့အားလုံးရဲ့အာသာချက်တွေစုစည်းမယ်ဆိုလို့ရှိရင်ဒီရည်မှန်းချက်တွေရှေ့ဦးမြင်နဲ့ရောက်မယ်ပေါ့အ
ဲကျွန်မတို့ဒီတော်လန်ရေးကပို့ပြီးအားကောင်းလာစေဖို့ဆိုလို့ရှိရင်အဲကျွန်မတို့အရွယ်အသက်အရွယ်ပေါင်းစုံနောက်တကလူဒန်ဆာပေါင်းစုံသူတို့ရှိရနေတဲ့စကားတွေနားထောင်ဖို့လိုမယ်သူတို့ပါဝင်ဖို့လည်းလိုနောက်အမျိုးသားတွေမှာလည်းအမျိုးသားတွေတွေးတဲ့ခေါ်တဲ့လမ်းကြောင်းတွေရှိတယ်အမျိုးသမီးတွေတွေးနေခေါ်နေကြလမ်းကြောင်းတွေရှိတယ်အဲ့ဒီလိုပဲအမျိုးသားလည်းအမျိုးသားအမျိုးသမီးမှမဟုတ်ဘူးကျမတို့ LGBTQ တွေပေါ့နော်အဲသူတို့တွေဆိုလို့ရှိရင်လည်းအများကြီးလှပတဲ့အတွေးခေါ်တွေရှိတယ်ဆိုတော့ကျမတို့ဒီလိုအင်အားစုတွေပေါ့နော်အမျိုးမျိုးသောအင်အားစုတွေအကုန်လုံးကပေါင်းဆက်ပါဝင်လာမယ်ဆိုလို့ရှိရင်အာပို့ပြီးတော်လိုင်းရရှိကိုမြင်မြန်သွားနိုင်မယ်လို့ထင်တယ်။ဒါပေမဲ့ပေါင်းဆက်ပါဝင်လာတာကိုလည်းကျမတို့ကလေးစားတန်ဖိုးထားပြီးတော့သူ့နေရာနဲ့သူနေရာပေးပြီးတော့မှဟိုဘယ်လိုပြမလဲနော်လက်တွဲပေါ်ဆောင်နိုင်မှုလို့ရဲ့လို့ကျမတို့ထင်ပါတယ်။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ပါအခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်။
မြန်မာဒီမိုကရေစီအရေးလက်နက်ကင်တိုက်ပွဲတွေအမျိုးသမီးအင်အားထိရောက်နိုင်ဖို့မက်ခင်ဖြူထွေးပြောပြတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်ကဏ္ဍပါအမေရိကန်မှာအင်ဝယ်ဖို့ငွေချေးမှုအပိုင်းနှစ်ကိုပြောထားပါတယ်အင်ဝယ်ဖို့ငွေချေးတာမှာအတိုးနှုန်းသက်သာအောင်ဘာတွေဆောင်ရွက်သင့်လဲဘလို့အတိုးနှုန်းတွေကကိုယ့်အတွက်ဘူးအကျိုးရှိစေမလဲဆိုတာနဲ့ကိုယ်တက်နိုင်တဲ့ဈေးနဲ့သူများအခုရင်မယူဘဲသာဝယ်ယူဖို့ဘတ်တင်လေးတွေကအကြံပြုထားတာကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
နောက် location ပေါ်လဲမူတည်တယ်ပေါ့နော်အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝင် primary resident အနေနဲ့ဝင်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး 2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လည်းကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြနိုင်ရမယ်ပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကို့အလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state ကိုလမ်းဝယ်လို့ရတယ်သို့တော့ investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်သင့်တယ်ပေါ့နော်အဲ့မျိုးလေးပါဟုတ
်ဘယ်ကနေပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်ဥမာဝင်ငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ရောကောင်းမယ်ဆိုလို့ရှိရင်ဘဏ်ကဥမာဒီအတိုးနှုန်းကိုဘယ်လောက်ထိတတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်ငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကိုအဲ့တော့အတိုးနှုန်းကဘယ်ပုံမှန်မူတည်လဲဆိုတော့ခုနပြောဆို credit score ရဲ့ဟုတ်လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘလောက် percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲကွာပါအဲ့သုံးခုမှာမူတည်တယ်ပေါ့နော်ဆိုပါဆိုလူတစ်ယောက်လူနှစ်ယောက်အတူတူပဲ credit score လဲ940ဟုတ်လား income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့သော်ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ bank တွေမှာတော့7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit score 620သမားနဲ့ကျမတို့900သမားနဲ့ဆိုရင်တော့ pay that down payment to my DTI to my so in slightly bono, maybe quarter point, so a 0.25, don't hope, 0.125, a lot quan I buy, and there's all.
Banning any bid or percent chimney solution, y'all, Uba the Adono a fee tamatare. Hashiware, not a kuwa do no poly, nanya tamatare, a dono ada, a pion le shire kajaro, the adono a pion level mamuti bido, light bido, pion bido, piare, the chingwine, beluqua chamu shibale. Beha,
okay,
go to ataja shibale.
Ho, Edaga tomorrow for a fixed rate net ambono, adjust ERM, so adjust a rate mortgage bono. Adjustable rate ne fixed rate ne ma ba kwa le so market chin ni bo mu ti pyo no aku chain ma so na jama fixed rate ko be thauk pe ba de a pe ba de ba phit lo le so lo rate ka a myan tan tet nai ne twet da mae jama ko ko dai a twet chong bo no 2019 ko ne ka jama aim we dong ara jama ai adjustable rate ko 7 years fixed ne yu tha de bo no a jama aku 9 nit pye de chain ma jama refinance pyan lou wa me a ai chain ka lo adjustable rate ka twet တော်လေးတက်တာလေအတွက်ကျွန်မကလာစင်ပြီးမဲ့တက်တာလေဆိုပြီးယူလိုက်တာသို့တော့အခုကျွန်မလိုရမယ်လို့ပဲ9နှစ်ပြင်ပြန်ပြီးတော့ refinance ပြန်လုပ်ရမယ်အဲ့တော့adjustable rate ကိုကျွန်မသိတော့အားမပြီးပါဘူးဟို fixed rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှကူစရာမလိုတော့ဘူးဒီလနဲ့ထောင်ဆိုနောက်လနဲ့ထောင်ပဲနှစ်သုံးဆယ်လောက်နဲ့ထောင်ပဲအဲ့ထက်မှမှာကိုကprinciple ကိုပေးသွားရင်းရင်းချေသွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့fixed
rate ကတော့ပို့ပြီးတော့အားသာပါတယ်ဒီမတ်ကက်အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ငွေတွေ့ဒီတက်နိုင်တယ်တချို့ဒီအိမ်ငွေပို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးစီစဉ်နေအနေနဲ့ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါဦး
ဟိုလန်ဒါပေါ်လည်းမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်တို့ you လုံးဆိုလို့ရှိရင်တော့ down payment assistant ရလဲကိုယ့်ဘက်က closing cost ကတော့ဒီသေးတယ်ပေါ့နော်ဒါပေမဲ့ဟိုမဖွင့်ဖြိုးသေးတဲ့ဒီတီးမှာထုတ်ချီးတဲ့ loan program တွေလည်းရှိတယ်အဲ့ဒါတွေကတော့သူတို့က down payment မချပဲနဲ့ချီးလို့ရတယ်ပေါ့နော်နောက်တစ်ခါ down payment assistant မှာလည်းနှစ်မျိုးရှိတယ်အပြန်ပေးရတဲ့ခါနဲ့ one time တစ်ခါတည်းအလကားရရတာပေါ့နော်အဲ့တော့ကျမကတော့ကျမရှိလာတဲ့လူတွေက income ပေါ်လဲမူတယ်သူက low income လဲ median income ရဲ့ percentage တွေအတွင်းမှာလဲဝင်ရမယ်ပေါ့နော်အဲ့တော့ down payment assistant ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့လူကဝင်ဝင်လဲနေရမယ်ဒါပေမဲ့သူအိမ်နဲ့သူဝယ်ချင်တဲ့အိမ်ကဈေးသိမ်းများနေပြန်လဲခုန DTI မှာသွားပြီးတော့အဆင်မပြေတာမျိုးဖြစ်တတ်တယ်ဆိုတော့ဟိုအခြေအနေပေါ်မူတည်တယ်ပေါ့နော
်နောက်တစ်ခုကဒီပထမဦးဆုံးအိမ်ဆောင်ဝယ်တဲ့သူဆိုလို့ရှင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိတယ်ဘယ် state မှာဝယ်လဲဟာအဲ့ program အစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပေးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ့6000ပေးလို့ 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးရောရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့သွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ C sit တာပေါ့နော်ဟိုလုံးကိုကျွန်တော်တို့ originator ကoriginate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့စီစစ်တဲ့ဒီစစ်စစ်ရေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဘူးတည်တယ်အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေချင်လေအဲ့လိုလေးတော့ရှိတယ်ဟုတ် government မှာမတူတယ်တချို့ North Carolina မှာဆို1000ခွဲအထိ government ပေးတဲ့လုံးရှိတယ
်ဟုတ်ကဲ့ဆိုတော့မဲတင်လေးတွေရဟိုအင်ချမ်းမီအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဗာမြန်အကြံပေးခြင်းပါလဲ
ဟုတ်ကဲ့ကျွန်မအကြံပေးခြင်းတာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေပါဟာ credit တွေလည်းခဏခဏအတိတ်တွေမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝင်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client တွေတင်ပါပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ချက်နဲ့အိမ်ဟိုဝင်ဝေးရှိတယ်တိုင်း16ချက်သူတို့3သိန်းခွဲတန်းတောက်ဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့ကိုဆိုင်နာရှားရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာလန်ဒါတော်တော်များများကကိုဆိုင်နာတိုက်တဲ့ပုံမှာရှိရမယ်လို့ပြောတယ်ဆိုတော့ခုနကလုံးဝ mortgage ကကျွန်တော်တို့ဒီ responsibility ပေါ့နော်ခုနကကိုပေးရမယ့်တာဝန်နောက်တစ်ခါတိုက်တဲ့ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူတည်အင်ပိုင်တယ်အဲ့တော့ဒီချိန်ချိန်မှာဘာဖြစ်လာမလဲဆိုတော့အဲ့ဒါကိုလူငယ်မဟုတ်ဘူးဘာမှမဆိုဖြစ်လာနိုင်ဘူးပေါ့နော်နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလာစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်က foreclosure လုပ်ပါတယ်။ကိုတော့ကအဲကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင် foreclosure process စတယ်။အခုတော့6လဆိုရင် foreclosure process စတယ်။အဲ့တော့မကောင်းပါဘူး။အဲ့လိုမျိုး foreclosure process စခံတဲ့လူက credit ပြတ်တယ်။အဲ့လူယုံကြည်မှုမရတော့ပေါ့နော်။နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်9နှစ်တိတိ license ယူလို့မရတော့ဘူး။ license မရနိုင်တော့။အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်။
အမေရိကန်မှာအင်ဝယ်ဖို့ငွေချေးတာအတွက်သုဒ္ဓဆောင်ရအမေရိကန်တစ်ခွဲမှာကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါအဆောက်အုံအနေကင်းအပိုင်းနှစ်ကိုပြောထားပါတယ်ဆောက်လုပ်ရေးကဏ္ဍမှာဘေးအနေကင်းသတ်မှတ်ချက်တွေမြန်မာနိုင်ငံမှာမရှိသေးတာကိုအပိုင်းတင်မှာပြောပြခဲ့ပြီးအခုတော့ဆောက်ထားတဲ့ဆောက်အုံတွေဖြိုဖျက်တာအပါအဝင်လုပ်ငန်းခွင်အနေကင်းအောင်ပါတွေလုပ်တင်တယ်ဆိုတာကိုစင်ကာပူလူ့သမားဝန်ကြီးဌာနဘေးအနေကင်းရှင်းရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးဝင်းငင်းကိုမေးထားတဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအဆောက်အုံတွေကစောက်ပြီးမကြခင်မှာပဲပြိုကျတဲ့နေရာတွေအများကြီးတွေ့နေရပါလိမ့်ရှင်။ဆိုတော့ဒီ set design for safety ဆိုတာပေါ့နော်။ဟိုအသက်အန္တရာယ်ကင်းအောင်ပေါ့နော်။အန္တရာယ်ကင်းအောင်အတွက်လောက်ရတဲ့ design ပေါ့နော်။ဒီ design ကဆိုလို့ရှိရင်တော်တော်အရေးကြီးတယ်ဆိုတော့အဲ့ design for safety နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဆရာ။ဘာအချက်တွေအရေးကြီးပါလဲဆရာ။
ဒါကမော safety မှာဘိုင်းနှစ်ဘိုင်းပါတယ် safety ရယ် design ရယ်နောက်တစ်ခါ design လုပ်တယ်ဆိုကြဲကွာအနေကင်းအောင်လို့ design လုပ်တာပစ္စည်းအနည်းဆုံးသုံးပြီးတော့အနေအကင်းဆုံးပြအောင်ဘယ်လိုလုပ်မလဲသူ့ concept ကဘယ်လိုအနေတွေဖြစ်နိုင်တယ်လဲဆိုတော့ကျွတ်တက်သွက်ဆပြီးတော့ဖြစ်နိုင်သောအနေတွေကိုအကုန်လုံးရှာဖွေဖော်ထုတ်မယ်နောက်ပြီးတော့အဲ့ဒီအနေတွေကိုဖြောက်ပြစ်တင်မယ်အဲ့ဒီအနေတွေကိုဒီလိုဖြောက်ပြစ်လို့မရဘူးဆိုလို့ရှိရင်တော့အနည်းဆုံးပြအောင်လို့ short ချောင်းမယ်ဒါသူ့ရယ် design for safety ရယ် conceptအဆောင်ဆုံးတဲ့အခါမှာဆောင်းနေလို့မှလည်းအနေကင်းရမယ်အဆောင်ဆောက်ပြီးသွားတဲ့အခါမှာအဲ့ဒီအဆောင်မှာနေတဲ့သူတွေအတွက်လည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောင်ကိုပြပြမုံမှန်ထင်းသိမ်းမှုတွေလုပ်တဲ့အခါမှာလည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောင်ကိုလူမနေတော့လို့ဖြိုဖျက်လိုက်တဲ့အခါမှာလည်းအနေကင်းရမယ်ဆိုတော့အစဉ်၄စဉ်အစဉ်တိုင်းအစဉ်တိုင်းမှာအနေကင်းမှုအတွက်ကိုစဉ်းစားပြီးဒီဇိုင်းလုပ်ရတယ်ဒီဇိုင်းလုပ်ရဆိုတာစောက်ပြီးဆောက်တဲ့အခါကျမှဒီဇိုင်းလုပ်တော့မဟုတ်ဘူးသောက်တော့အဆောက်ကိုမဆောက်ခင်ခရဲကွာကြိုးပြီးတော့စဉ်းစားပြီးတော့ဒီဇိုင်းလုပ်ရတာဘယ်လိုဆောက်မလဲဘယ်လိုဖြတ်မလဲဘယ်လိုပြည့်ပြည့်မုံဝမ်းထင်းထင်းပြည့်လုပ်မလဲအဲဒါကဒီဇိုင်းဖို့ safety ရဲ့အဓိက concept လေးခုပါဟုတ်ကဲ့
မဆောက်လို့ခင်ရောဆောက်လို့နေစင်ရောဒီဆောက်ပြီးတဲ့အခါမှာအခုနောက်ဆုံးဖြိုဖျက်တဲ့အခါအထိပါဆရာအန်တယ်ကင်းအောင်ဆိုတော့လေအဲ့အရာလေးလည်းပြောပြပေးပါဆရာ
ဟုတ်အဆောက်နေဖြိုးတဲ့ခါမှာလည်းအမှန်အရေးကြီးတယ်ဥပမာအချင်းရောင်မြို့လကောင်မှာတိတ်မကြသေးခင်ကမိသားယုံချုပ်ဆောက်တဲ့ခါမှာမြက်ဖြူတဲ့ခါမှာမိသားယုံချုပ်ကကိုလိုနီခက်ကဆောက်အောင်ဆိုတဲ့ခါကျတော့အမိုးတွေကို SS dose နဲ့မိုးထား SS dose တွေအဲ့အမိုးတွေကိုရှင်းမှုလို့ရှိရင်ကင်ဆာဖြစ်တယ်ဒါဆိုရင်အဲ့ဆောက်အောင်ဘယ်လိုဖြစ် SS dose အမိုးဘယ်လိုဖြစ်မလဲနော်အဲ့လိုကမာတွေဘယ်ကလိုကမာတွေလဲအဲ့လိုကမာတွေဒီအဲ့ဒီအမုံတွေရှင်းမှုလို့ရှိရင်ကင်ဆာဖြစ်နိုင်တဲ့အကြောင်းသူတို့ဘယ်လိုအကောင်းအထည်ပေးတယ်လဲအဲ့ဆောက်အုံတွေမှာဒီအမုံတွေရှိရင်ငါတို့မှဒီလိုယောဂရမယ်ဆိုတာအဲ့အလုံးမတွေကြည့်လားနောက်ပြီးတော့အဲ့ဒီအဆောက်အုံတွေမှာလုံတဲ့အလုံးမတွေမဟုတ်သေးဘူးအဲ့ဒီနောက်မှာမြေထားမျိုးဆိုတာမြွက်လိုက်ကောင်းအဲ့ဒီအဆောက်အုံကြီးကိုဖြူလိုက်တဲ့အခါမှာအဲ့ဒီအမုံတွေလေထဲကိုတွင့်ပြောလမ်းသွားလမ်းလာလည်းဖြစ်မသွားဘူးလားအဲ့ဆိုအဲ့ဒီလမ်းသွားလမ်းလာတွေကအမုံတွေကိုရှင်းပြီးတော့ကင်ဆာဖြစ်တယ်ဆိုရင်ဘယ်လိုမှတောင်းရှိအဲ့လိုကင်ဆာဖြစ်မှာမသိပါဘူးဒါမှမဟုတ်အရေးကြီးပါနောက်ပြီးတော့ပြပင်ထင်းထင်းလို့တာအလားတူပဲပြပင်ထင်းထင်းလို့တာမှလည်းပဲအခုရောင်မှာအဲကွန်းနေတက်တယ်အဲကွန်းတက်တော့အဲကွန်းတက်စရာနေရာမရှိဘူးနေရာမရှိတဲ့အခါကျတော့ stick bracket ကလေးနဲ့အဲကွန်းကိုဘယ်မှာအပြင်းမှာတက်တယ်ဒါဆိုအဲ့အဲကွန်းကိုဘလို gas ဖြစ်မလဲဘလို့ပြပင်ထင်းထင်းမှုလုပ်မလဲဘာအဆင်မရှိဒီတိုင်းအဲ့ bracket ပေါ်မှာထိုင်ထားတဲ့အဲကွန်းပေါ်မှာတက်ပြီးတော့လုတ်တယ်ပြုတ်ပြောက်တော့တေးတယ်အဲ့ဒါလည်းခဏလေးဘလို့မှအရေးကြီးလို့တာမရှိဘူးဆိုတော့အတော်လေးစိတ်မကောင်းကြတာချက်တယ်။ဒါလို့မတော်ဆမှုတွေနေတိုင်းဖြစ်နေရသားနဲ့အဲ့ဒီအောင်အေးစီလုတ်ပြည့်တဲ့သူတွေဘူးမှမဖြစ်ဘူး။အခုဒီလဲဒီတိုင်းပဲဖြစ်နေကြတယ်ဒီတိုင်းပဲလုံနေကြတယ်ရှိသေးတယ်ဆိုတော့ဒါလူကြီးတွေနဲ့အေးကြီးထက်ပြီးစဉ်းစားမယ်အချက်တွေဖြစ်တယ်လို့ပြောချင်ပါဟုတ်ကဲ့
။ဆရာညီမနိုင်ငံမှာအခုလိုပေါ့နော်ဒီ၆လုံရဲ့လုပ်ငန်းခွင်ရောဒီ၆လုံပြီးရောဒီအဆောက်အဦတွေမှာအန်ဒီရီဖြစ်နေတာနဲ့ပတ်သက်ပြီးရောဘာတွေလုပ်တယ်မှာလဲဆရာ
ပရောသုံးချက်ကတော့ဥပဒေတွေစီမံစကန်နေရထုံးလုံးတွေစံနှုန်းတွေရှိဖို့အရေးကြီးပါတယ်အခုဘဝမှာဘာဥပဒေမှမရှိဘူးမြို့ဆိုလူငန်းငွေအန်ဒီရကင်းနဲ့ကြမ်းမိုက်ဥပဒေတောင်းမှာဘဝမှာလွတ်တော်မှာအတိမဖြစ်သေးဘူးဆိုတော့အဲ့ဒီဥပဒေမရှိဘဲနဲ့ဒီအလုပ်ရှင်တွေကွန်ထရက်တာတွေကိုဘယ်လိုထိမ့်မလဲသူတို့ကတော့သူတို့ရဲ့အတိနဲ့ပဲခုလုပ်နေကြတာပေါ့ဒါနဲ့ဥပဒေမရှိဘဲနဲ့ဘယ်လိုမှကျူးစားလို့မဟုတ်ပရမတ်ဆုံးအရေးကြီးတာကဥပဒေနည်းဥပဒေရှိဖို့အရေးကြီးပါဒါပေမဲ့ဥပဒေနည်းဥပဒေဆိုတာကဘာလုပ်ပါဘာမလုပ်ပါနဲ့ပဲပြောထားဒါပြည့်ဘယ်လိုလုပ်မလဲဆိုတာကိုတကယ်အကောင့်ထဲဖော်ဖို့ကြတော့ဥပဒေနည်းဥပဒေနဲ့လည်းမလုံလောက်ပါသူမှာ core practice နဲ့ standard တွေရှိဖို့ core practice ကအဲ့ဒီဥပဒေတွေကိုအကောင့်ထဲဖော်ဖို့အတွက် engineer ဆိုင်ရာသတင်းအချက်အလက်တွေကိုပြည်စုံပံ့ပိုးပေးတယ်နောက်တော့ standard အလားတူပါပဲ standard တွေရှိဖို့လည်းဥပမာအဖြစ်ညာဆောက်တဲ့နေရာမှာ low standard တွေရှိရမယ်။ဖောင်းဝါဆောက်တဲ့ခေါင်းက low standard တွေရှိရမယ်။စသည်။အဲ့ဒီ standard တွေမရှိဘဲနဲ့ဥမာဆွေးရပါစို့။ညာတစ်ခုပြိုးပြီ။ညာတစ်ခုပြိုးပြီဆိုလို့ရှိရင်အဲ့ဒီ engineer ကိုအရေးကြီးတယ်။ဒါဆိုအဲ့ဒီ engineer ကငါ best standard ကိုလိုက်ရမလဲ။ best standard ကငါအဲ့ဒီညာကို design ဆက်အဲ့ဒီဖောင်းကို design ဆက်ရမယ်။ဘယ်လိုလုပ်။ဘာပြောလဲရှိ။ဘာမှပြောလဲစကားမရှိ။နောက်တော့အဲ့ဒီ engineer ကိုအရေးကြီးပါပြီတဲ့။ဘယ်ဥပဒေနဲ့အရေးကြီးလဲ။ဘယ်ဥရမမရှိဘဲနဲ့သူ့မှာအရေးယူခံရတယ်။ဒါလိုမတန်မတရားတွေဖြစ်ရပါဘူး။ဆိုတော့ပရောသုံးအရေးကြီးတာဥရနည်းဥရတွေရှိဖို့အရေးကြီးပါတယ်။နောက်တော့အဲ့ဒီဥရနည်းဥရတွေကိုအကောင့်ထဲပို့ဖို့အတွက်ကို standard တွေစံနှုန်းတွေရှိဖို့လိုတယ်။နောက်ပြီးတော့ core practice လောက်ထုတ်လုပ်နေတွေရှိဖို့။အဲ့ဒါလည်းမဟုတ်သေးဘူး။အဲ့ဒီအလုပ်ကမားတွေအဲ့ဒီညာစင်တာတို့ခေါင်းဝါစင်တာတို့စားပြန်အဲ့အလုပ်တွေကိုလုပ်နိုင်ဖို့ကြာကြာတော့သင်တန်းပေးထားဖို့ကျန်မပေးပဲနဲ့လူသမားတွေကသူတို့အတူဖြစ်ကြောင်းစမ်းစင်လို့လဲတော့မှပြိုတော့မှလူသမားတွေကိုသွားပြီးတော့အပြစ်တင်တယ်ဒီစူပါဗီဇာတို့အရေးကြီးလဲဆိုတော့ဒါလည်းမတရားဘူ
းဆရာဘယ်လိုသင်တန်းမျိုးပေးရမှာပါလဲဆရာ
ဟောသူတို့အလုပ်လုပ်တတ်အောင်လို့သင်စာကြားနာသင်တန်းပေးဖို့လိုပါတယ်အဲ့ဒီသင်တန်းမှာဘာတွေသင်ပေးရမလဲအဲ့ဒီသင်တန်းရဲ့တေယုံညွှန်းတဲ့နေရာဘာတွေရှိရမလဲဟောစင်ရကြရေးဆွဲထည့်ပြီးထားဖို့လိုသလိုအဲ့ဒီသင်တန်းမှာသင်မဲ့သင်တန်းဆရာတွေကိုလည်းပဲသင်စာသင်တတ်အောင်လို့၄ချက်ပေးထားဖို့လိုကျန်စရာတွေကသူတို့ကသူတို့အသိဉာဏ်လေးနဲ့ပြစ်ကြံစမ်းစာလေးဖတ်ပြီးတင်ပြတာလည်းချစ်တယ်။ကျန်စရာတွေကဘလို့ရှင်းနေဘလို့ရေးရှင်းနေရှိရမယ်လူငန်းငွေတွေ့ကြုံပါလေရှိရမယ်။ကျန်စရာဖြစ်ဖို့အတွက်ကျန်စရာဖြစ်ဖို့အတွက်တန်းစရာတွေကိုထပ်ပြီးတော့တန်းပြရမယ်။စောက်ဘလို့တင်မလဲ။နောက်ပြီးတော့တန်းသားတွေကိုဘလို့ assess လုပ်မလဲစသဖြင့်။အများတော့လူလာတဲ့တော့အများကြီးပါ။ကျွန်တော်တို့စီမှာတော့ဘာကူမှမရှိသေးဘူး။ဆိုတော့တော်တော်ကိုလုပ်ပြီးယူအောင်ဖြစ်ပါ
။ Engineer ဦးအင်းကြီးရဲ့ပြောကြားခြင်းတွေပဲ။ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။
အသောအနေကင်းရဲ့ကိုသိပ္ပံနဲ့ဤပညာကဏ္ဍမှာတခင်မြတ်သက်ပြောပြခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ထုတ် F-16 တိုက်လေယာဉ်တွေကိုဒိမတ်နဲ့နယ်သာလန်တို့ကတဆင့်ယူကရိန်းကိုပို့ပေးမယ်လို့အမေရိကန်အရာရှိသူကကြာသပတေးနေ့ကတည်ပြလိုက်ပါတယ်။ရုရှားရဲ့ကြီးကြပ်မှုကိုလက်တုံ့ပြန်မှုအတွက်လေယာဉ်မှုတွေလေ့ကျင့်မှုပြီးစွန့်လာတဲ့ကြိုင်နဲ့ F-16 တိုက်လေယာဉ်တွေကိုယူကရိန်းကိုပို့ပေးသွားမှာပါ။နေတိုအဖွဲ့ဝင်တွေဖြစ်တဲ့ဒိမတ်နဲ့နယ်သာလန်တို့ကလည်း F-16 တိုက်လေယာဉ်တွေကိုယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်လေယာဉ်မှုတွေနဲ့ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးဖို့လေယာဉ်ထိန်းသိမ်းမှုစတဲ့ကိစ္စတွေမှာဦးဆောင်ပံ့ပိုးကူညီနေတာပါ။မဲခေါင်မြစ်ဖြတ်တန်းစီစဉ်နေတဲ့မြန်မာပြည်ဘက်ကရှမ်းပြည်နယ်နဲ့လာအိုနိုင်ငံဘက်ခရုခရိုင်နယ်မြေနှစ်ခုကြားဟာရာဇဝတ်မှုလုပ်ငန်းတွေကြီးထွားရာနယ်မြေတစ်ခုဖြစ်နေပြီးအဲ့ဒီလုပ်ငန်းအများစုဟာနိုင်ငံရဲ့အာဏာပိုင်တွေလက်လန်းမမီနိုင်တဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ကဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီမှာဖြစ်နေတဲ့လူမှုစီးပွားပြဿနာတွေနဲ့အုပ်ချုပ်မှုပြဿနာတွေကိုကင်တွယ်ဖြေရှင်းမှုအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးတကြီးလိုအပ်နေပေမဲ့ဒေတာရင်းမှာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုကလက်ရှိအခြေအနေကိုပိုပြီးရှုပ်ထွေးစေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာဒီမိုကရေစီရေးအတွက်ဘာမအပ်ဥပဒေပြင်ဆင်ချက်အပါအဝင်2023ခုနှစ် NDAA အမေရိကန်မျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်နှစ်ရက်လုံးကမဲခွဲအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကမနစ်ဒီဇင်ဘာလအတွင်းအတည်ပြုပြဋ္ဌာန်းလိုက်ပေမဲ့လူသားချင်းစာနာမှုအကူအညီကလွဲလို့ဒီမိုကရေစီရေးလှုပ်ရှားမှုအတွက်ထိရောက်တဲ့အကူအညီတွေကိုအမေရိကန်အစိုးရကအခုချိန်ထိမပေးသေးဘူးလို့စတင်ဆန်မူဝါဒလေးလာရေးဌာနသုတေသီစစ်ဒနီထရက်ကာရဲ့သုံးသပ်ချက်ဆောင်မှာထောက်ပြထားပါတယ်ရှင်။
ကျေးဇူးပါမခင်လေး VO ရဲ့တောက်ကြညာအစီအစဉ်လေးကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညာထုတ်လို့ရမှုကမဆူမပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Joe Gills တို့ဖြစ်ပါတယ်။ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနာယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.